Germany ဝင်ကြီးချုပ် Hans Helmut Kohl ဟာနောက် Germany ပြည်နယ် Ludwig Fassen မြို့ကသူ့ရဲ့နေအိမ်မှာတောက်ဆန်တွေကကွယ်လွန်သွားပါတယ်။အသက်88နှစ်အရွယ်မှာကွယ်လွန်သွားတဲ့ဝင်ကြီးချုပ် Hans Kohl ဟာအနောက်နဲ့အရှေ့ Germany ပေါင်းစည်းရေးနဲ့ Berlin တိုင်းကြီးဖြိုချရေးတို့အတွက်အားထုတ်ခဲ့တဲ့အခမ်းအနားအတွက်ကြော်ကြားသူတစ်ယောက်ဖြစ်ပါတယ်။ Democracy နီးကျရွေးချယ်ခံရတဲ့ Germany ဝင်ကြီးချုပ်တွေထဲမှာယာရုသက်တမ်းအကြာရှည်ဆုံးတာဝန်ယူခဲ့ရသူလည်းဖြစ်ပါတယ်။1982ခုနှစ်ကနေ1998ခုနှစ်အထိသူ့ရဲ့ဝင်ကြီးချုပ်တက်တန်း16နှစ်အတွင်းမှာစစ်အုပ်စစ်အဆုံးတက်အောင်ကြိုးစားခဲ့ပြီး1990မှာအရှေ့နဲ့အနောက်ဂျာမနီပေါင်းစည်းရေးကိုဦးဆောင်ကြိုးပမ်းခဲ့သူဖြစ်ပါတယ်။ EU ဥရောပတမကဖြစ်ပေါ်လာရေးကိုဦးဆောင်ခဲ့သူတယောက်ဖြစ်သလို EU နိုင်ငံတွေမှာယူရိုငွေကြေးသုံးဆွဲဖို့အတွက်ကိုလည်းအဓိကဆောင်ရွက်ခဲ့သူတယောက်ဖြစ်ပါတယ်။ဥရောပတမကကိုပုံဖော်ခဲ့သူ Helmut Kohl ကလွန်သွားတဲ့အတွက်ဝမ်းမြောက်ခြင်းအထင်အမှတ်နဲ့ဥရောပတမကဆိုင်ရာအဆောက်အဦတွေမှအလံတွေကိုတောက်ချာနေကတိုင်ဝက်လွှင့်တူခဲ့ပါတယ်။ထူးကဲကြီးမြတ်တဲ့ဂျာမန်လူမျိုးတယောက်ဥရောပတိုက်သားတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကပြောကြားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌရှန်ကလော့ယွန်ကာ၊ဥရောပပါတီမှာဥက္ကဋ္ဌအန်တိုနီယိုတာယာနီ၊နေတို့အတွေ့အမှုချုပ်ယန်စတိုတန်ဘတ်တို့ကလည်းဝမ်းနဲ့ဂုဏ်ပြုစကားတွေကိုလူမှုကွန်ရက်ပေါ်ကနေတဆင့်ပြောကြားခဲ့ပါတယ်။ဟဲလ်မုတ်ခိုးဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဥရောပအတွက်အရေးအကြီးဆုံးနိုင်ငံကောင်းဆောင်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကပြောကြားခဲ့ပါတယ်။